ကမ္ဘာပန်ဟာအရှေ့အာရှနဲ့ပစိဖိတ်ဒေသတွင်းမှာရှိတဲ့နိုင်ငံတွေရဲ့စီးပွားရေးနဲ့ပတ်သက်ပြီးဧပြီလနဲ့အောက်တိုဘာလတွေမှာတစ်နှစ်ကိုနှစ်ကြိမ်အစီရင်ခံစာထုတ်ပြန်လေးရှိပါတယ်။အောက်တိုဘာလ၄ရက်နေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာ2018-2019 ခုနှစ်မှာခန့်မှန်းချက်ထက် 0.5 ရာခိုင်နှုန်းရောကျသွားပြီး 6.2 ရာခိုင်နှုန်းသာရှိကြောင်းဖော်ပြထားတာကိုတွေ့ရပါတယ်။အခုလိုစီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းကျသွားတာဟာရခိုင်ပြည်နယ်အရေးကိစ္စအပါအဝင်တဘာဝဘေးဒဏ်တွေနဲ့ငွေကြေးဖောင်းပွားမှုတွေကြောင့်ဖြစ်ကြောင်းကမ္ဘာပံရန်ကုန်ရုံးဆက်သွယ်ရေးအရာရှိဥကျော်စိုးလင်းကပြောပါတယ်။
နောက်ဆုံးကျွန်တော်ထုတ်ခဲ့တဲ့ဒီစင်ခါစာထဲမှာခံမှန်းထားချက်နဲ့ဆိုလို့ရှိရင်တော့ဒါ 0.5% ရော့သွားတယ်လို့ပြောလို့ရပါတယ်။ဒါပေမဲ့အလေလက်ကာလအနေနဲ့ပေါ့နော်2020-2021အတိုင်းမှာရောက်လို့ရှိရင်တော့ဒီဇီဝိုင်းတိုးတက်မှုနှုန်းက 6.8% ခန့်နှုန်းပြီးတော့ဖြည်းဖြည်းချင်းပြန်ရောက်သွားမယ်လို့လည်းဒီထဲမှာပေါ်ပြထားပါတယ်
။ကမ္ဘာ့ဘဏ်ကထုတ်ပြန်တဲ့အစီရင်ခံစာတွေဟာမြန်မာအစိုးရရဲ့သက်ဆိုင်ရာဌာနတွေကရရှိတဲ့အချက်လက်တွေနဲ့ကမ္ဘာ့ဘဏ်ရဲ့မြန်မာနိုင်ငံဆိုင်ရာဝန်ထမ်းတွေကကောက်ယူထားတဲ့အချက်လက်တွေကိုအခြေခံပြီးထုတ်ပြန်လိုက်တာဖြစ်ပါလေ။မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းကျသွားတာဟာနိုင်ငံတွင်းစီးပွားရေးမတည်ငြိမ်တာတွေ၊နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေ၊မျှော်မှန်းသလောက်ဝင်မလာတာတွေနဲ့ကုန်သွယ်ရေးလုံငွေပြတာတွေကြောင့်ဖြစ်ရကြောင်းလည်းထုတ်ပြန်ကြမှာဖော်ပြပါလေ။စီးပွားရေးပညာရှင်ဦးလာမောင်ကမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းတိတိတသားမြင့်တက်လာဖို့အတွက်ဆိုရင်ကမ္ဘာအင်အားကြီးနိုင်ငံတွေရဲ့ရင်းနှီးမြှုပ်နှံမှုတွေဝင်ရောက်လာဖို့လိုပြီးဒီအတွက်ဒီမိုကရေစီစံနှုန်းနဲ့ကိုက်ညီတဲ့စံနှုန်းတွေရှိလာအောင်လှုပ်ပြဖို့လိုကြောင်းပြောပါလေ။
ဟိုအဓိကအမေရိကန်နိုင်ငံနဲ့ဥရောပကရင်းနှီးမြှုပ်နှံမှုလာဖို့လိုတယ်။ဒီစင်ကာပူတို့တရုတ်တို့အားကိုးနေလို့ကတော့ဒါဘိုင်ဘိုင်ရင်းပေါ်နေတာပဲ။စင်ကာပူဆိုတာနိုင်ငံသေးသေးလေးပဲသူကသူပါကက်ပီတယ် GDP ကတော့ပိတ်ညက်နေတာဟုတ်။သူ့ရဲ့တကယ် GDP လေးကထရီလီယံလောက်မှမရှိတာပဲ။US လိုနိုင်ငံမျိုးကြီး EU လိုနိုင်ငံမျိုးကြီးနဲ့ဖိဖက်ဖြစ်ရဖို့ဆိုတယ်လေအဲ့ဒီအတွက်ဆိုလို့ရှိရင်တော့ဒီမိုကရေစီစံနှုန်းကိုလည်းပြည်သူပြည်ငင်လောက်ပြဖို့လိုတယ်လို့စီးပွားရေးဆိုတာနိုင်ငံရေးနဲ့နှွယ်နေတာเนาะနိုင်ငံရေးအရာအားများတဲ့အတွက်စီးပွားရေးအရာတော့ဟိုပြန်ဆုပ်ပြီးတော့တောက်ကြည့်ပြီးတော့ပြုတ်ပြင်းနေတဲ့သဘောရှိပါတယ
်ကမ္ဘာ့ဘဏ်ကမြန်မာနိုင်ငံတစ်ခုတည်းတဲ့ဆိုင်ပြီးအကြံပြုချက်တွေပါဝင်တဲ့စီးပွားရေးစောင့်ကြည့်လေးလာရေးအစီအစဉ်သာတပံကိုလည်းဒီဇင်ဘာလအတွင်းမှာထုတ်ပြန်ဖို့ရှိကြောင်းဥကျော်စိုးလင်းကပြောပါလေ
မြန်မာစီးပွားရေးစောင့်ကြည့်စီရင်ခံစာဆိုပြီးတော့မှထုတ်တာရှိပါတယ်ဆိုတော့အဲ့ဒီထဲမှာတော့ပို့ပြီးတော့မှဒီစီးပွားရေးနဲ့ပတ်သက်ပြီးတော့မှဒီအကြံပြုချက်တွေရောလူအားပိုင်းဆိုင်ရာအကြံပြုချက်တွေရောပါကျွန်တော်ချက်တင်လေးရှိပါတယ်ပေါ့နော်ဆိုတော့နောက်ဆုံးထုတ်ခဲ့တာတော့ကျွန်တော်လေလာမှာထုတ်ခဲ့တာပါဒီဇင်ဘာမှာနောက်အစ်စ်တစ်ခုထုတ်ဖို့ရှိပါတယ်ဆိုတော့အဲ့ဒီခါကြလို့ရှိရင်တော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့မှဘူဂျီလေးဆိုတော့ကျွန်တော်တို့ထည့်သွင်းဖော်ပြသွားဖို့ရှိပါတယ
်မြန်မာအစိုးရအနေနဲ့လာမယ့်2020ခုနှစ်ဝန်းကျင်မှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုဥပဒေတွေအသက်ဝင်လာအောင်ဆောင်ရွက်သွားမယ့်အခြေအနေတွေမြင်တွေ့ရပြီးကုမ္ပဏီဖွဲ့စည်းခြင်းဥပဒေနိုင်ငံခြားအာမခံကုမ္ပဏီတွေဖွင့်လှစ်ခွင့်ပေးမယ့်အခြေအနေတွေနဲ့နိုင်ငံခြားလက်လီလက်ကားရောင်းဆိုင်တွေဖွင့်လှစ်ခွင့်ပေးမယ့်အနေအထားတွေရှိနေကြောင်းလည်းကမ္ဘာ့ဘဏ်ရဲ့ထုတ်ပြန်ချက်မှာတွေ့ရပါတယ်ဒီအချက်တွေကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဟာ2020-2021 ခုနှစ်မှာ 6.8 ရာခိုင်နှုန်းအထိရှိနိုင်ပြီးငွေကြေးဖောင်းပွားမှုဟာ 8.8 ရာခိုင်နှုန်းလောက်ပဲရှိနိုင်တယ်လို့စည်ရဲမွေးတည်မှုလျှော့ကြရေးဟာလည်းပုံမှန်အတိုင်းပဲရှိနေနိုင်ကြောင်းကမ္ဘာ့ဘဏ်ကခန့်မှန်းထားပါတယ်ခင်ဗျာ။